မေရိကန်နဲ့ကိုတရားမဝင်ဝင်လာတဲ့သူတွေကိုတားဖို့မက္ကဆီကိုနယ်စပ်မှာတတိုင်းဆောက်မယ်ဆိုပြီးထရမ့်သမ္မတအမိန်ကြေညာချက်ထုတ်ပြီးသိမ့်မကြခင်မှာပဲအခုလဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကသူတွေကိုအမေရိကန်ထဲဝင်ဖို့ပိတ်မဲ့အရေးသမ္မတထရမ့်ပြင်ဆင်နေပြန်ပါပြီဒီလိုနိုင်ငံတွေကအကြမ်းဖက်မှုတွေရှိပြီးတော့ဒီလိုနိုင်ငံတွေကလူတွေကဒီကိုလာပြီးပြဿနာတွေဖြစ်အောင်လုပ်ကြမှာလို့ဗိုလ်ထုနေတုန်းက ABC သတင်းဌာနနဲ့မေးမြန်းကမ်းမှာထရမ့်ကပြောလိုက်ပါတယ်อิรักอิรันลิเบียซีเรียโซมาลีซูดานเนี่ยยีเมนနိုင်ငံတွေကဘယ်သူကိုမဆိုအနည်းဆုံးရက်30အမေရိကန်တဲကိုဝင်ခွင့်ပိတ်ပင်မယ်လို့ဒီအမိတ်မူချန်းကဖော်ပြထားတာလို့နှိဆက်သူတွေကပြောပြပါတယ်မွတ်စလင်မှန်သမျှကိုနိုင်ငံတွင်းဝင်ခွင့်ပိတ်မယ်လို့ထရမ့်မဲဆွယ်စဉ်ကာလတုန်းကပြောခဲ့ပေမဲ့လည်းအခုခါမှာတော့အကြမ်းဖက်မှုတွေနဲ့ဆက်ဆက်နေတဲ့နိုင်ငံတွေကသူတွေကိုသာပိတ်ပင်ဖို့ပြောင်းလဲဆုံးဖြတ်လိုက်တာပါဒီစီးနဲ့မှာအာဖဂန်နစ္စတန်ပါကစ္စတန်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေဘာလို့မပါတာလဲဆိုတော့မေးခွန်းကိုတော့ထရမ့်ကဒီစီးနဲ့မှာတေချာမပြောထားတဲ့သူတွေအလုံးကိုအစွန်းရောက်အသေးစိတ်စစ်ဆေးမှုခံရမှာဖြစ်တယ်လို့ပြန်ဖြေလိုက်ပါတယ်ဒီတမ်းမြစ်ချက်တွေဒီနိုင်ငံတဲကဘာသာရေးလူနည်းစုတွေနဲ့မတရားဖိနှိပ်ခံရသူတွေကိုတော့ချွင်းချက်ဖြေထားနိုင်ပွဲရှိပါတယ်ဒီအမိန့်ကြောင့်အမေရိကန်နိုင်ငံအတွင်းရွှေပြောင်းဒုက္ခတွေလက်ခံမှုကိုလေးလဆိုင်ထားရမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုကိုအထောက်အထားမရှိဘဲဥပဒေမဲ့ဝင်ရောက်လာသူတွေကိုခိုးလုံခွင့်ပေးထားတဲ့အမေရိကန်မျိုးကြီးတွေကိုအစိုးရရဲ့အထောက်ပံ့တွေဖျက်ပြီးတော့နှိမ်နင်းသွားမဲ့အမိန့်ကိုဒေါ်နယ်ထရမ့်ကဗိုလ်ထုနေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်